ထိုင်းစစ်တပ်ပိုင်အိမ်တော်မှာနေထိုင်နေတာကဥပဒေကိုချိုးဖောက်တာဖြစ်ကြောင်းထိုင်းအခြေခံဥပဒေတရားရုံးကမနေ့ပြန်မှဆုံးဖြတ်မယ်ဆိုရင်အဲ့ဒီဆုံးဖြတ်ချက်ကိုလက်ခံမယ်လို့ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကပြောပါတယ်
มันสนใจอยู่ที่ว่าเขาจะตัดสินว่ายังไงมากกว่า
เชียงอุบลคงยงเย่ซ่อมเพชรเชกโก้ส่งเหมียวในจองซ่อมเพชรเชกก็คงยงบ่มามุดีในจองอภิที่จิจะตีเอาบ่ได้ชื่อจองอภิชื่อยินชื่อจองเนี่ยอภิไม่ชื่อยินไม่ชื่อจองขันอยู่มาผิดจองไทยวินจิจุปรายุทธ์ก็ပြောပါတယ်อานาเต็งก้องซองบัวก็เนี่ยวินจิจุผิดละตีปรายุทธ์จันโอชาก็ထိုင်းစစ်တပ်အကြီးအကဲယာရုကနေအနာယူခဲ့ပြီးဖြစ်ပေမဲ့လည်းစစ်တပ်ပိုင်းအိမ်တော်ယာမှာ2014ခုနှစ်ကစပြီးအခုချိန်ထိဆက်လက်နေတိုင်းနေဆဲဖြစ်ပါတယ်။ဒါကထိုင်းစစ်တပ်ရဲ့ဥပဒေစည်းမျဉ်းတွေကိုချိုးဖောက်နေနိုင်တာလည်းဖြစ်ပါတယ်။ထိုင်းအခြေခံဥပဒေတရားရုံးကအဖြစ်ရှိတယ်လို့ဆုံးဖြတ်ချက်ချရင်ပရယုချန်ဟိုချာအနေနဲ့ဝန်ကြီးချုပ်ယာရုကိုဆွံ့လွတ်ရမှာဖြစ်ပြီးနိုင်ငံရေးလုပ်ပိုင်ခွင့်နှစ်နှစ်ကြာပိတ်ပင်ခံရမှာလည်းဖြစ်ပါတယ်။အဲ့လိုဖြစ်လာမယ်ဆိုရင်တော့ထိုင်းလူငယ်ဆန္ဒပြသမားတွေတောင်းဆိုနေတဲ့အချက်၃ချက်ထဲကတစ်ချက်ဖြစ်တဲ့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်ပေးရဆိုတဲ့အချက်ကိုဖြည့်ဆည်းပေးလိုက်တယ်လို့ဖြစ်သွားမှာဖြစ်ပါတယ်။